ရသအစိုးရလက်ထက်ညီငယ်ရေးအခြေအနေဟာအတော်လေးကိုစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်နေပြီလို့နိုင်ငံရေးအကဲခတ်တွေကသုံးသပ်ကြပါတယ်။တိုင်းဒေသလက်နက်ကိုင်တွေနဲ့မြန်မာစစ်တပ်ကြားအပြစ်ခတ်ရက်စဲနိုင်မှုကြိုးပမ်းနေချိန်မှာပဲဒေသတချို့မှာတိုင်းဒေသလက်နက်ကိုင်တွေနဲ့မြန်မာအစိုးရတပ်တို့ကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတာပါ။အပြစ်မရသေးတဲ့အဖွဲ့တွေဘက်ကညီငယ်ရေးလုပ်ငန်းစဉ်တွေမှာတစ်ဆုတ်နေတဲ့အချက်တွေကိုညှိနှိုင်းရအောင်မဲ့အနေအထားဖြစ်တယ်လို့ပြောတယ်လို့အပြစ်ရက်အဖွဲ့တွေဘက်ကလည်းအရေးပေါ်အစည်းအဝေးခေါ်ဖို့စီစဉ်နေကြပါတယ်အသေးစိတ်ကိုမတ်စုမုံကစူးစီးတင်ပြထားပါတယ်ခင်ဗျာ
မကြခင်တတိယကြိမ်မြောက်21ရာစုပြည်လုံးညီလာခံကျင်းပတော့မယ့်အချိန်မှာပဲရှမ်းမြောက်နဲ့ကချင်နောက်ကရင်ပြည်နယ်စတဲ့တိုင်းရင်းဒေသတွေမှာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေတိုက်ပွဲပြင်းထန်နေပါတယ်အပြစ်မရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ကချင် KIA လက်နက်ကိုင်တပ်တအောင်းပလောင် TLLA တပ်တွေနဲ့တိုက်ပွဲဖြစ်နေတယ်လို့အပြစ်ရဲ့လက်မှတ်ထိုးပြီးသားအဖွဲ့ဖြစ်တဲ့ RCSS SSA တောင်ပိုင်းတပ်ဖွဲ့နဲ့လည်းရှမ်းပြည်နယ်တောင်ပိုင်းမှာတိုက်ပွဲဖြစ်နေတာပါဒါအပြင်ကရင်ပြည်နယ်လှိုင်းဘွဲမြို့နယ်မဲသဘောဒေသဘက်နဲ့ဟက်ကြီးရေကားတာအနီးမှာလည်းအစိုးရနဲ့ထားဆောင်တဲ့နောက် KNU ကရင်မျိုးသားစည်းရုံးကတက်တဲ့မြမတက်မတော်ဒီတက်ဖွဲ့သုံးဖွဲ့ပေါင်းပြီးတော့ DKBA တက်တွေရှိတဲ့မဲသဝဒေသဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးလဲထိုးစစ်ဆင်နေပါတယ်။တစ်ချိန်တည်းမှာပဲအပြစ်ရဲ့လက်မှတ်ထိုးထားပြီးသားအဖွဲ့ရှိဖွဲ့ဘက်ကလည်းလက်ရှိငြိမ်းချမ်းရေးအခြေအနေနဲ့ပတ်သက်ပြီးဒီသတင်းပတ်ထဲမှာအရေးပေါ်အစည်းအဝေးခေါ်ယူဖို့ပြင်နေပါတယ်။အခုလိုမျိုး NLD ဥဆောင်တဲ့အရသာအစိုးရလက်ထက်စီရေးပြိပခါတွေပို့ပြီးတင်းမာလာတဲ့အခြေအနေဟာအတော်လေးကိုစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်လာနေတယ်လို့မြမငြိမ်းချမ်းရေးလေးလာအကဲခတ်သူတွေကဆိုပါတယ်။ကချင်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကတော့မြမငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအဓိကတာဝန်ရှိသူတွေဖြစ်တဲ့တက်မတော်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေကြားခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်မှုနဲ့အခုလိုအခြေအနေမှာအရေးပေါ်တွေ့ဆုံပြီးနိုင်ငံရေးဆွေးနွေးမှုတွေနဲ့အပြန်အလှန်ညှိနှိုင်းဆောင်ရွက်ဖို့လိုအပ်တယ်လို့ပြောဆိုပါတယ်
။ဆိုတော့အဲ့ဒီမှာပါတူအပ်တဲ့ဆိုရှင်ကျွန်တော်တို့ကဒီအဓိကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနှစ်ဖက်ပုဂ္ဂိုလ်တွေပေါ့ဗျာ။ယူတာဖြောင်းမှတ်မှုအလားစစ်ကောင်းစင်နာရှိမှုအပြည့်ပြည့်ပြောင်းလဲရေးစစ်သက်ရှိမှုဒါတွေလိုအပ်တယ်။အဲ့ဒါဒီရှိမှဒါပြန်ပါညှိနှိုင်းတဲ့ပုံမှန်လည်းပြေကောင်းဖြစ်လာတယ်။ယုံကြည်မှုနဲ့ပုံမှန်တည်ဆောက်လာနိုင်တယ်။ဒီအခါကျတော့ဒီလူပုဂ္ဂိုလ်တွေအတိတ်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေရဲ့ဒီသူတို့ရဲ့စိတ်နဲ့စိတ်ထားနဲ့လုပ်ရတဲ့ကိုဒါညီညာရင်းနဲ့ကိုက်ညီအောင်ပြည့်ပြည့်ပြောင်းလဲရေးပုံစံပေါ်အောင်သူပြည့်ပြည့်ညို့ဖို့အဲဒါအတိတ်အကျဆုံးလို့အငယ်မြင်တယ်ဗျ။ဒါကိုမလုပ်နိုင်ဘူး solution တော့အဲသူရဲ့ဒီစီကောမှုတွေတစ်ခုတည်းတစ်ခုပေါ်ထွက်လာတယ်။နောက်ပြဒီညီညာရေးလမ်းကြောင်းကလည်းမြေကွေးနေဦးမယ်ဆိုကျွန်တော်ယူဆတယ်။ရတတ်မသွားရတဲ့အောင်နေကွေးသွားတဲ့ solution နဲ့မကောင်းပါဘူး။အဲတော့သက်ဆိုင်ရာပုဂ္ဂိုလ်တွေအနေနဲ့ပြည်သူပြောင်းလဲလို့ပြောမှအဲဒီညီညီနိုင်နိုင်နဲ့သွားနိုင်မှာဖြစ်မယ်လို့ယူဆပါတယ်ဗျာ
။အခုရပိုင်းတွင်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့ဘက်မှာတိုက်ပွဲကအတော်လေးပြင်းထန်နေတဲ့အတွက်စစ်ပီးဒုက္ခသည်တွေထောင်နဲ့ချီထွက်ပြေးနေကြရပါတယ်။ရှမ်းပြည်နယ်လွှတ်တော်ရဲ့ကြောင်မဲမြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဆိုင်ထုံးဝင်းကနှစ်ဖက်တိုက်ပွဲတွေအများဆုံးရပ်ပေးဖို့မြစ်တာရက်ခံပါတယ
်။တိုက်ပွဲကတော့မနီယာထီကိုထပ်ဖြစ်နေသေးတယ်။ကျန်တဲ့အနေနဲ့ဒီတက်မလို့နဲ့ဖြစ်နေတာ။တမ်ပြူရှင်ကတော့အခုဘလို့ကြောက်မှန် NCA အနေနဲ့ရောဆက်စပ်တဲ့ဆင်လုံကြီးလာခံကိုရှင်းပဖို့ရှိနေတဲ့အချိန်မှာဖြစ်နိုင်လို့ရှိရင်တော့ဘယ်တက်ဖွဲ့ဘယ်အဖွဲ့စည်းပဲမဆိုပါလေ။ဒီကနေ့ပတ်သက်ပြီးတော့ဝင်ကောင်းငင်းချင်းကိုအဓိကကြီးစုသိချင်တာပါလေ။
အခုလိုမျိုးနိုင်ငံတော်မှာအကြမ်းဖက်ပြိပခါကြောင့်အိနီးချင်းနိုင်ငံဘက်ခြမ်းဒုက္ခသည်တင်းချီပြေးရတာပြည်တွင်းမှာပဲစစ်ကြောင့်ပြေးရတာစတဲ့ထောင်ချီတဲ့ဒုက္ခသည်တွေရဲ့အနေအထားပြည်သူလူထုရဲ့လုံခြုံရေးကအာမခံချက်မပေးနိုင်တဲ့အခုလက်ရှိမြမညီညာရေးအခြေအနေဟာအတော်လေးကိုစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်နေပြီလို့လည်းလူခွေရေးရှင်ဒီကြီးဦးသိန်းတန်းဦးကသုံးသပ်ပါတယ်
။ပြည်ချက်လက်ရှိအခြေအနေတော့အတော်ဆိုးတယ်လို့ပြောရမှာပါ။ဟိုဒါအတော်ဆိုးတယ်လို့ပြောတာတော့မှလက်ရှိချိန်လို့ပြောရင်ဒါအခုကရတားဆိုးတာဖြစ်နေအရတားဆိုးတာမဟုတ်ခဲ့တဲ့ဘ ෝජ ုတ်ကြီးသိန်းစိန်လက်ထက်တုန်းကလည်းပဲဒီတပရကပြည့်ရတာဒီကတက်ကပြည့်မရဘူးလေတိုက်ပွဲတွေဆက်ဖြစ်နေငြင်းငြင်းကြီးတွေဆွေးနွေးနေတာအဲ့ဒီအနေအထားကိုဖြစ်ခဲ့တာအဲ့တော့အခုလည်းပဲအခုဖြစ်တဲ့ချိန်တွေကလက်မှတ်မထိုးတဲ့အဖွဲ့တွေရော RCS ဆိုပြဿနာတွေရှိတယ်နောက်ခုနကလို့ဘာကြောင့်လဲတော့မသိဘူးတော့မြို့သားဆင်ဆွေးနွေးပွဲတွေကိုနေရာမလုပ်အောင်ဒီနေရာမှာခံထားတယ်ဖြစ်နေတော့ငြင်းငြင်းကြီးကတော်တော်အလန့်ဝေးနေတယ်လို့ဒါမျက်ပေါက်ချိန်တွေကပြောရမှာပေါ့နော်ဒီငင်းချမ်းကြီးကိုဘယ်လိုဆွေးနွေးတဲ့လမ်းမလို့ရင်ဘယ်လမ်းနဲ့တော့မလို့ဒီလမ်းနဲ့မှသွားစရာမရှိဘူး။လက်နက်ကင်တိုက်လာတာနှစ်60ကျော်နေပြီလေ။စစ်တပ်ကလည်းလက်နက်ကင်တဲ့လူကိုကုံပြုတ်သွားအောင်မချေမုန်းနိုင်ဘူး။ပို့တိုးတောင်လာသေးတယ်။နော်အမျိုးသားအစ်စ်တွေတိုးလာတယ်။အဲ့လိုပဲတစ်ဖက်ကလက်နက်ကင်အင်အားစုတွေကလည်းသူတို့နိုင်အောင်မတိုက်နိုင်ဘူး။ဒီစစ်ပွဲအဖြစ်မထွက်ဘူး
။မကြခင်ကျင်းပနိုင်ခြင်းရှိတဲ့တတိယကြိမ်21ရာစုပြည်လုံးညီလာခံကိုအပြစ်ရပြီးသားအဖွဲ့အစည်းတချို့ဘက်ကတက်ရောက်ဖို့မသေးကြသလိုဇန်နဝါရီလနောက်ဆုံးပတ်မှာကျင်းပမယ်လို့ကြေညာထားတဲ့21ရာစုပြည်လုံးညီလာခံကျင်းပနိုင်ရေးကလည်းမရေမရအခြေအနေမှာရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်ရှင်။